ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာငလျင်ကြီးတစ်ခုလှုပ်လာနိုင်တဲ့အလားအလာတွေတိုးလာနေတဲ့အတွက်လာမယ့်အင်္ဂါနေ့အထိအထူးသတိဝိရိယနဲ့နေထိုင်ကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။မိုင်800ရှည်လျားတဲ့ San Andreas ပြည်ရွေကျော်ဘော်ကဆော်တန်ပင်လယ်အောက်ခြေအနက်ပိုင်းကနေငလျင်အငယ်စားတွေဇက်တိုက်လှုပ်နေတာကြောင့်အုတ်ချုပ်ရေမှုရုံရဲ့အရေးပေါ်ဌာနတွေကနေဒီသတိပေးချက်ကိုထုတ်ပြန်တာဖြစ်တဲ့အကြောင်းThe Orange County Register သတင်းစာမှာစနေနေ့ကဖော်ပြထားပါတယ်။ဒီလိုသတိပေးချက်မျိုးဟာပုံမှန်အားဖြင့်တစ်နှစ်မှာတစ်ချိန်ကနေနှစ်ချိန်အထိထုတ်ပြန်ရလေရှိကြောင်းအုတ်ချုပ်ရေးမှူးရုံးအရေးပေါ်ဌာနရဲ့အရေးပေါ်ကာလနဲ့လူမှုဆက်ဆံရေးဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Kelly Houston ကပြောပါတယ်။နောက်ဆုံးသတိပေးနှိုးဆော်ချက်ကတော့တနင်္လာနေ့ကပြည်ွေဂျော့ရဲ့တောင်ဘက်အစွန်ဆုံးမှာရှိတဲ့ဘုံဘေကမ်းခြေမှာငလင်ငယ်ပေါင်း142ချိန်လှုပ်ခတ်ခဲ့တာကြောင့်ဖြစ်ပါတယ်။အဲ့ဒီငရင်ငယ်တွေဟာပြင်အား 1.4 ကနေ 4.3 အထိရှိတဲ့အကြောင်းအမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါတယ်။ San Andreas ပြည်ရွေကျော်ပေါ်မှာပြင်အား9နဲ့အထက်ရှိတဲ့ငလင်လှုပ်နိုင်ခြင်းရှိပြီးအင်္ဂါနေ့အထိစောင့်ကြည့်ဖို့လူကြောင်သိပ္ပံပညာရှင်တွေကခန့်မှန်းထားပါတယ်။San Andreas ပြည်ရွေကျော်တခြားမှာနှစ်ပေါင်း300တိုင်းမှာငလင်တစ်ခါလှုပ်လေရှိတဲ့အကြောင်းဘူမိယူပါပညာရှင် Morgan Page ကပြောပါတယ်။ငလင်တိုင်းတားရေးသိပ္ပံဌာနကတော့1690ခုနှစ်ကလေးကပြည်ရွေကျော်ရဲ့တောင်ဘက်ဆွမှာကွဲပြတ်တာမျိုးမတွေ့ခဲ့ရကြောင်းပြောပါတယ်။